in Burmese.
မင်္ဂလာညနေခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဒီဇင်ဘာလ30ရက်စနေနေ့ညနေ6:00 to 9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်သတင်းတွေကိုကိုရန်နိုင်တဲ့အတူတင်ပြပေးမှာပါအခုလပိုင်းနေ့အတွင်းရုရှားကုန်တင်သင်္ဘောတွေဟာမြောက်ကိုရီးယားသင်္ဘောတွေစီလောင်စာဆီပါဝင်တာရုပစ္စည်းတွေကို၃ချိန်ထဲမနေ့ပင်လယ်ပြင်မှာလွှဲပြောင်းပေးခဲ့တာအီဂျစ်နိုင်ငံကိုင်ရိုမြို့ကပြစ်ခတ်တိုက်ခိုက်မှုအတွင်းလူ၁၂ဦးထဲမနေ့သေဆုံးသွားတာဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
It is clearly a concern in relation to the erosion of press freedom in the country.
ဒါရော2019ခုနှစ်အတွင်းမြန်မာအပါဝင်အာရှတဝန်ဖြစ်ပျက်ခဲ့တဲ့တိရထင်ရှားတဲ့အကြောင်းအရာတချို့အကောင့်နှုတ်တင်ပြချက်တွေကိုသတင်းတွေပြည်မှာပြည်စုံနားဆင်ကြရမှာပါ။အဲ့နောက်မှာတော့နှစ်သက်ရာသီတေးလက်ဆောင်တစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားပါမယ်။ဒါရောမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်။
အခုလပိုင်းနေ့အတွင်းရုရှားကုန်တင်သင်္ဘောတွေဟာမြောက်ကိုရီးယားသင်္ဘောတွေစီလောင်စာဆီပါဝင်လောင်စာဆီကုန်ကျန်းကနေကုန်ကြောထုတ်လို့ရမှအသုံးပြုတဲ့ဓာတ်ရုပ်ပစ္စည်းတွေကို၃ချိန်ထက်မနည်းပင်လယ်ပြင်မှာလွှဲပြောင်းပေးခဲ့တယ်လို့အနောက်ဥရောပလွန်ကြိုရေးဆိုင်ရာအဆင့်မြင့်အရာရှိ2ဦးကကူကားပြီးရိုက်တာသတင်းမှဖော်ပြထားပါတယ်ကုလသမဂ္ဂလွန်ကြိုရေးကောင်စီမှဗီဒိုအာဏာကိုင်ထားသလိုကမ္ဘာမှာဒုတိယလောင်စာဆီတင်ပို့မှုအများဆုံးနိုင်ငံဖြစ်တဲ့ရုရှားအနေနဲ့အခုလိုလောင်စာဆီရောင်းချတာဟာကုလသမဂ္ဂရဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တံခတ်မှုဆုံးဖြတ်ချက်ကိုဖောက်ဖျက်ကျူးလွန်ရာရောက်တယ်လို့အဲ့ဒီလွန်ကြိုရေးဆိုင်ရာအရာရှိတွေကပြောပါတယ်။စက်တင်ဘာလအတွင်းမြောက်ကိုရီးယားသင်္ဘောတွေဟာရုရှားကနေမြောက်ကိုရီးယားကိုဥတည်ခုံမောင်းနေခဲ့တယ်လို့ရိုက်တာသတင်းဌာနကပြောဆိုခဲ့ပြီးနောက်ပိုင်းမှာအောက်တိုဘာနဲ့နိုဝင်ဘာလတွေအတွင်းရုရှားနဲ့မြောက်ကိုရီးယားသင်္ဘောတွေဟာပင်လယ်ပြင်မှာသမုတ်တရားမဝင်ပစ္စည်းလွှဲပြောင်းတဲ့သတင်းတွေအခုလိုထွက်ပေါ်လာတာပါဒီလိုသတင်းထုတ်ဖော်ပြောကြားလာသူတူကတော့အခုနောက်ဆုံးပစ္စည်းလွှဲပြောင်းပေးမှုမှာရုရှားအစိုးရအနေနဲ့ပတ်သက်နေတဲ့အထောက်အထားမျိုးမတွေ့ရပေမယ့်ဒီရုရှားသင်္ဘောတွေဟာမြောက်ကိုရီးယားအတွက်လိုအပ်နေတဲ့အထောက်ကူပြုပစ္စည်းတွေကိုလွှဲပြောင်းပေးနေတာဖြစ်တယ်လို့ဆိုရတယ်။ပင်လယ်သမုဒ္ဒရာထောက်လှမ်းရေးနဲ့ဂျူရူကရရှိတဲ့ပုံတွေကိုကူကပ်ပြီးရုရှားနဲ့မြောက်ကိုရီးယားတို့ရဲ့ဆက်ဆက်မှုအခြေအနေကိုအခုလိုထုတ်ဖော်ပြောကြားတာပါ။ရုရှားရဲ့အရှိတ်ပဲဆွန်းပစိဖိတ်သမုဒ္ဒရာဘက်ထက်မှာရုရှားကုန်တင်သင်္ဘောတွေတွာလာနေတာကိုဂျိုရူဓာတ်ပုံတွေထဲမှာတွေ့ရတာဖြစ်တယ်လို့ဆိုပေမဲ့လျှို့ဝှက်အချက်လက်တွေကြောင့်အသေးစိတ်ကိုတော့သူတို့ကပြောကြားခြင်းမရှိပါဘူးခင်ဗျာ
။အီဂျစ်နိုင်ငံကိုင်ရိုမြို့တောင်ပိုင်းက Church အပြင်ဘက်နဲ့အနောက်ကခရစ်ယာန်ဘိုင်စတူးဆိုင်တစ်ခုကိုတနတ်သမားကမနေ့ကပြစ်ခတ်ခဲ့တဲ့အတွက်၁၁ယောက်ထပ်မံတည်ဆုံသွားခဲ့ပါတယ်။အဲ့နောက်လုံခြုံရေးတပ်ဖွဲ့တွေနဲ့တနတ်သမားတွေအပြန်အလှန်ပြစ်ခတ်ခဲ့ကြပြီးတနတ်သမားလက်တံရရပြီးတော့ဖမ်းဆီးခံခဲ့ရတယ်လို့ဒီအနာပိုင်းတွေကပြောပါတယ်တည်ဆုံသွားတဲ့သူတွေရဲ့ရုပ်လောင်းတွေကိုဒီကနေ့မှယူခဲ့ကြပြီးတော့ဒီနာရီအခမ်းအနားကိုလာရောက်ကြတဲ့လူတွေတော်များများလဲဝမ်းနဲ့ပူဆွေးပြီးတော့ဒေါသထွက်နေကြပါတယ်တနတ်သမားဟာခရီးအမိုင်စတိုးဆိုင်ကိုတနတ်နဲ့အရင်ပြစ်ခတ်ပြီးတော့အဲ့မှာလူနှစ်ယောက်တည်ဆုံခဲ့ကြအောင်အဲ့နောက်ကော့ပတစ်ခရီးအဖျားချောင်းဝင်းအတွင်းကိုဝင်ပြီးပြစ်ခတ်ခဲ့တာကြောင့်နောက်ထပ်9ဦးတည်ဆုံခဲ့တာဖြစ်တယ်လို့အီဂျစ်အနာပိုင်းတွေကပြောပါတယ်မနေ့တော့ကြာနေဒီဇင်ဘာ29ရက်နေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကတော့ပြောပါတယ်ဒါပေမဲ့အခုချိန်ကြီးတော့သူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာကိုသက်သေအထောက်အထားနဲ့ပြနိုင်ခြင်းမရှိသေးဘူးလို့လည်းဆိုပါတယ်ဒီတနတ်သမားဟာပြီးခဲ့တဲ့နှစ်ကလေးကတိုက်ခိုက်မှုတွေအများပြားလုပ်ခဲ့သူဖြစ်တယ်လို့အီဂျစ်အနာပိုင်းတွေကပြောပါတယ်ခင်ဗျာ
အခုတရင်ပတ်ဆော်ပိုင်းတို့ကရုရှားနိုင်ငံစိန့်ပီတာစဘတ်မြို့စူပါမားကတ်ကုန်တိုက်တစ်ခုအတွင်းဖောက်ခွဲခဲ့တဲ့ဘုံဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islam အစိုးရတီကပြောလိုက်ပါတယ် IS တွေနဲ့ဆက်ဆံနေတဲ့စစ်သွေးကြောအဖွဲ့တစ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့သူတို့ရဲ့ AMAC တရင်မှာဖော်ပြလိုက်တာပါဒါပေမဲ့လည်းသူတို့ရဲ့လက်ချက်ဖြစ်တဲ့ဆိုတော့ခိုင်မာတဲ့အထောက်အထားမျိုးတော့မတွေ့ရပါဘူးလွန်ခဲ့တဲ့ပုံတုံးနေ့က Pirak Rastak ကုန်တိုက်အတွင်းအိမ်နွေးပြည်ဘုံနဲ့တိုက်ခိုက်တာကြောင့်လူ73ဦးထဲမှနဲ့ဒဏ်ရာရသွားပေမဲ့အသက်အန္တရာယ်ဖြစ်လောက်တဲ့ဒဏ်ရာတွေတော့မရခဲ့ကြပါဘူးလူတက်မှုကျွလွန်ဖို့ဆောင်ရွက်ခဲ့တယ်ဆောင်ရွက်ခဲ့တာဖြစ်တယ်လို့ကနဦးပိုင်းမှာရုရှားအာဏာပိုင်တွေကပြောဆိုခဲ့ပေမဲ့ဂျာတာဘေးနေတုန်းကတော့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီတက်ခဲမှုဟာအကြမ်းဖက်ဝါရဇွဲတက်ခဲမှုဖြစ်တယ်လို့ဆိုပါတယ်ဆီးရီးယားမှာတာဝန်ထမ်းဆောင်ခဲ့တဲ့ရုရှားတပ်ဖွဲ့ဝင်တွေကိုခရမ်လင်မှာဆုချီးမြှင့်ပေးရတဲ့အခမ်းအနားအတွင်ပူတင်ကအခုလိုပြောကြားသွားတာပါခင်ဗျာ
ယူရိုနိုင်ငံမှာငြင်းငြင်းသောဆန္ဒပြတဲ့သူတွေကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတအင်မီဒေါ်ကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။ယူရိုနိုင်ငံတော်ဝန်စီဝါရေးပြဿနာတွေကြောင့်လွန်ခဲ့တဲ့နှစ်အတွင်းမျိုးကြီးတချို့မှာဆန္ဒပြခဲ့ကြပြီးဆန္ဒပြတဲ့သူ90ကျော်ကိုဖမ်းဆီးလိုက်တယ်လို့သတင်းတွေထွက်ပြီးတဲ့နောက်မှာအမေရိကန်ဘက်ကအခုလိုပြစ်တင်ရှုတ်ချလိုက်တာဖြစ်ပါတယ်။ယူရန်ဆိုရရဲ့အဂရီလိုက်စားမှုတွေနဲ့နိုင်ငံပိုင်ဗန္ဒာရီနယ်ပြည်ပကအကြမ်းဖက်ဖွဲ့တွေကိုထောက်ပံ့ပြီးဖြုံးတိနေတဲ့အပေါ်မှာစိတ်ပြက်လို့ငင်းငင်းစွာဆန္ဒပြကြတဲ့အီရန်နိုင်ငံသားတွေရဲ့လွတ်လပ်စွာထုတ်ဖော်ဝင်အပါဝင်သူတို့ရဲ့အခွင့်အရေးတွေကိုအီရန်ဆိုရအနေ နဲ့လေးစားလိုက်နာသင့်ပြီးတော့ကဘာကြီးကစောင့်ကြည့်နေတယ်လို့အင်မီရောပြောခွင့်ရဆာရာဟာခဘီဆန်ဒါစ်ကတောက်ကြနေနောက်ပိုင်းကပြောကြခဲ့ပါတယ်ဒါပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းအီရန်ကောင်းဆောင်တွေဟာယဉ်ကျေးမှုသမိုင်းဆင်လာကြီးမားပြီးချမ်းသာတဲ့အီရန်နိုင်ငံကိုစီးပွားရေးချွတ်ချုံကြတဲ့နိုင်ငံတစ်ခုဖြစ်အောင်လှုပ်ဆောင်ခဲ့ပြီးတော့နိုင်ငံအားလုံးအနေနဲ့အီရန်ပြည်သူတွေနဲ့သူတို့ရဲ့အခြေခံခွင့်ရေးအောက်ရီလိုက်စားမှုအဆုံးသတ်ဖို့တောင်းဆိုနေတာတွေကိုထောက်ခံဖို့တိုက်တွန်းလိုက်ပါတယ်။ဒါပြင်အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းအီရန်ပြည်သူတွေကိုအပြည့်အဝထောက်ခံတယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အီရန်နိုင်ငံတော်ဝန်ကမြို့တွေမှာရှိတဲ့အီရန်နိုင်ငံသားတွေဟာတိုင်းပြည်ရဲ့စီးပွားရေးအခြေအနေနဲ့အစိုးရရဲ့မူဝါဒတွေကိုမကြည်နဲ့တဲ့အတွက်တောက်ကြံနေအစောပိုင်းကစူဝေးဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာ။လိုင်ဘီးရီးယားသမ္မတအဖြစ်ရွေးချယ်ခံရတဲ့ George Weah ကိုတွေ့မြင်ရဖို့အတွက်သူ့ကိုထောက်ခံသူထောင်နဲ့ချီအား Monrovia မြို့ကပါတီဌာနချုပ်အပြင်မှာတောက်ကြာနေကဆောင်ဆိုင်နေခဲ့ကြပါရယ်။အမျိုးသားရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌ Jeremy Kokoya က George Weah အနိုင်ရလိုက်တယ်လို့ကြေညာလိုက်ချိန်မှာတော့သူ့ကိုထောက်ခံသူတွေကကြွေးကြော်အော်ဟစ်ခဲ့ပါရယ်။အဲလိုကြေညာပြီးတဲ့နောက်မှာ Mr. Weah အနေနဲ့မိန့်ခွန်းပြောကြားဖို့ရှိပေမဲ့လည်းစက်ပစ္စည်းချွေးမှုကြောင့်နောက်တနေ့ကိုရှေ့ဆိုင်လိုက်ပါရယ်။နေပေါင်း90ကျော်အတွင်းဒီမိုကရေစီနိုင်ငံဖြစ်ကူးပြောင်းမှုပထမဆုံးအကြိမ်အနေနဲ့အခုလိုဆောင်ရွက်နိုင်ခဲ့တာကြောင့်တောက်ကြနေတော့ကအမေရိကန်သမ္မတအင်ဘီရိုကလည်းဂုဏ်ယူကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းရိမ့်ရိမ့်နေတဲ့နိုင်ငံစီးပွားရေးအောက်မှာသူ့ပေါ်မျှော်လင့်တကြီးနဲ့ထောက်ခံခဲ့တဲ့လူမှုအကျိုးအတွက်ဘာတွေလှုပ်ဆောင်ပေးနိုင်မလဲဆိုတဲ့စင်ကုန်မှုတွေကိုတော့ George Weah အနေနဲ့ရင်ဆိုင်ရမှာပါခင်ဗျာ။
ဒီမနက်နိုင်ငံမှာဖြစ်နေတဲ့လူမှုဘေးဒုက္ခကြီးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအကူအညီပေးရေးအေဂျင်စီတွေကသတိပေးချက်တွေထုတ်ပြန်လိုက်ပါတယ်။ကမ္ဘာကျန်းမာရေးစားနပ်ရေးခါနဲ့ကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့တွေပူးတွဲပြီးတော့ဒီမနက်နိုင်ငံကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့နဲ့ပဋိပက္ခတွေအဆုံးသတ်ဖို့တောင်းဆိုတဲ့ကြီးညာချက်ထဲမှာအခုဆိုရင်ဒီမနက်နိုင်ငံမှာစစ်ပွဲတွေဖြစ်ပွားနေတာရပောင်းတစ်ထောင်ကျော်သွားခဲ့ပြီဖြစ်တယ်လို့ပြောထားပါတယ်။ဒီမနက်နိုင်ငံကပဋိပက္ခတွေဟာကမ္ဘာပေါ်ကအဆိုးအဝါဆုံးလူမှုကပ်ဘေးဒုက္ခကြီးကိုဖြစ်ပေါ်စေခဲ့တယ်လို့အဲ့ဒီဖွဲ့တွေကပြောပါတယ်။ဒီမနက်နိုင်ငံရဲ့လူဦးရေ85ရာခိုင်နှုန်းဟာလူသားချင်းစာနာတဲ့အကူအညီတွေကိုလိုအပ်နေပြီးတော့အဲ့ဒီအကူအညီတွေမရဘူးဆိုရင်ဒီမှာရှိတဲ့ကလေးငယ် 17.3 သန်းအနေနဲ့လည်းရှင်းသန်းနိုင်မှာမဟုတ်ဘူးလို့ပြောပါတယ်။ဒီမနက်နိုင်ငံသားအနည်းဆုံး60ရာခိုင်နှုန်းလောက်ဟာစားနပ်ရိက္ခာလုံလောက်မှုရှိမနေပဲ16သန်းလောက်ကတော့တန်ရှင်းတဲ့ရည်နဲ့မိန်းလာစနစ်ကိုမရရှိပဲဖြစ်နေပါတယ်။နောက်တပြင်းနောက်ထပ်လူအများပြားလည်းအခြေခံကျန်းမာရေးဆောင်ရှောက်မှုတွေမရှိပဲဖြစ်နေတယ်လို့ဆိုပါတယ်။ယမန်နိုင်ငံမှာနိုင်ငံတကာကထောက်ခံခဲ့တဲ့သမ္မတမင်းဆူအာဟာဒီကိုထောက်ခံသူတွေနဲ့ဟူဒီတပုံတွေကြားမှာ2015ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့နိုင်ငံတွေမှာမတိမငြိမ်ဖြစ်နေကြတာဖြစ်ပါတယ်ခင်ဗျာ
နယူးယောက်မြို့ Bronx အရမနေထိုင်သူတွေစုပေါင်းပြီးတော့မီးလောင်ကွယ်လွန်ခဲ့ကြတဲ့သူတွေအတွက်မီးထွန်းဆူတောင်းပွဲတောက်ကြနေညကကျင်းပခဲ့ပါတယ်။ဂျာတာဘီနေရုံကလူနေအဆောက်အုံအပတ်မှန်တစ်ခုမီးလောင်ကျွမ်းတာကြောင့်ကလေးငယ်၄ဦးအပါဝင်လူပေါင်း12ဦးသေဆုံးခဲ့ပြီး5ဦးလောက်ဒဏ်ရာရခဲ့ပါတယ်အသက်3နှစ်အရွယ်ကလေးငယ်တဦးကမီးဖို့နဲ့စော်ကစားရာကနေမီးစတင်ခဲ့တာလို့နယူးယောက်မီးသက်ကော်မရှင်နာမင်းကြီးဒနီယယ်နီဂရိုကတောက်ကြနေမှာပြောပါရယ်1990ကနေဆိုရင်အစိုးရဆုံးဖြစ်တဲ့ဒီမီးလောင်ကျွမ်းမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသူတွေကိုဒီမိခင်ဖြစ်သူကအသားဖြစ်သူအဲ့ဒီကလေးငယ်ဟာမီးဖို့နဲ့စော်ကစားတဲ့အမှုချင်းရှိသူဖြစ်တယ်လို့ပြောပါရယ်ဂျာတာရီနေ့ည9နာရီကျော်လောက်မှာမီးကိုနဲ့မီးလောင်နေတဲ့အခန်းထဲကနေအဲ့ဒီကလေးငယ်ဟာအော်ဟစ်ထွက်ပြေးလာခဲ့တယ်လို့မီးသက်ကော်မရှင်နာမင်းကြီးနင်ဂရိုးကပြောပါရယ်ကလေးအမေဟာတကားကိုဖွင့်ထားခဲ့ပြီးသူသားတယောက်နဲ့နောက်ထပ်ကလေးတယောက်ကိုခေါ်ပြီးအပြင်ကိုအသွားမှာအခုလိုမီးလောင်ခဲ့တာဖြစ်ကြောင်းလည်းသူကပြောပါရယ်မီးဟာငားတဲ့အဆောက်အဦးရဲ့ဒီလေကားတစ်လျှောက်ထိုးတက်သွားပြီးတော့အလင်းအမြန်ပြန်သွားခဲ့တာပါအဲ့ဒီအဆောက်အုံဟာကာဗွန်မိုနောက်ဆိုက်အစိမ့်ငွေတိုင်းတာတဲ့ဆက်နဲ့မီးသတိပေးချက်တွေအလုံးမလုပ်တာအပါအဝင်အဆောက်အဦးတွေအတွက်ထားရှိရမယ့်စီကံချက်တွေကိုမလိုက်နာတာကိုတွေ့ရတဲ့အကြောင်းလဲတာဝန်ခံအရာရှိတွေကပြောပါရယ်ခင်ဗျာ
ပီရူသမ္မတဟောင်းအယ်ဘတ်တိုဖူဂျီမိုရီရဲ့ကျမ်းမာရေးအခြေအနေဟာအပြည့်အဝပြန်မကောင်းသေးတာကြောင့်သူ့အနေနဲ့ဆေးရုံမှာဆက်ပြီးနေရအောင်မှာဖြစ်တယ်လို့သူ့ကိုကုသပေးနေတဲ့ဆရာဝန်ကတောက်ကြနေမှာပြောကြားလိုက်ပါတယ်သူကမစ္စတာဖူဂျီမိုရီတက်ရောက်ကုသနေတဲ့ပီရူနိုင်ငံလီမတ်မြို့ဆေးရုံအပြင်ဘက်မှာအခုလိုပြောကြားခဲ့တာပါအစောပိုင်းတုန်းကတော့မစ္စတာဖူဂျီမိုရီကိုလူသားချင်းစာနာမှုပေါ်မှာခြေခံပြီးတော့အကျဉ်းထောင်ကနေလွတ်ပေးလိုက်တဲ့အပေါ်အမျိုးသမီးတစုကအဲ့ဒီဆေးရုံပြင်ပမှာဆန္ဒပြဖို့လာရောက်စုဝေးခဲ့ကြပါတယ်ပီရူသမ္မတပေဒရိုပပလို ကိုစင်စကီကအသက်89နှစ်ရှိဖြစ်တဲ့သမ္မတဟောင်းဖူဂျီမိုရီကိုအကျဉ်းထောင်ကနေလွှတ်ပေးဖို့ဆုံးဖြတ်ခဲ့တာကြောင့်ဆန္ဒပြပွဲတွေလည်းဖြစ်ပွားခဲ့ပါတယ်။မစ္စတာဖူဂျီမိုရီဟာ Shining Park သဘုံတွင်နဲ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းတေဆုံးမှု25မှုအတွက်သူ့ကိုထောင်ဒဏ်25နှစ်ချမှတ်ခံခဲ့ချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့2019ခုနှစ်အတွင်းမြန်မာအပါဝင်အာရှတဝန်ဖြစ်ပျက်ခဲ့တဲ့တိတာထင်ရှားတဲ့အကြောင်းအရာတချို့စူးစီးတင်ပြချက်ကိုထုတ်လွှင့်ပေးသွားပါမယ်။2019ခုနှစ်တည်းနိုင်ငံတကာသတင်းတွေမှာမြန်မာနိုင်ငံအပါဝင်အာရှတလွားနိုင်ငံတွေလည်းနေရာယူခဲ့ပါတယ်။နိုင်ငံတကာသတင်းမီဒီယာတွေမှာခေါင်းကြီးသတင်းတွေဖြစ်ခဲ့တဲ့မြန်မာနဲ့အာရှကသတင်းတွေကိုတော့ကိုအောင်လွင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။နှစ်သက်စဇန်နဝါရီလမှာတော့ဟောင်ကောင်ကျွန်းမှာတူယူရနှစ်သက်ကူဝဲတွေကျင်းပခဲ့တာတွေ့ရပါတယ်။ဖေဖော်ဝါရီလဆန်းမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါးဝါးကျူးလွန်ခဲ့တဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်
။ Mass gang rapes.Killings, including of babies and young children.
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်တွေကပိတ်ဆို့တားဆီးထားတဲ့ဒေသမှာစုလိုက်ပြုံလိုက်အားမပြည့်ချင်းမှုတွေတပ်ဖြတ်မှုတွေနိုင်ငံညှဉ်းပန်းမှုတွေလို့ကလင်းငယ်တွေပါဝင်ဒေသခံတွေပေါ်လူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအစိုးရခန်းစာမှာအသေးစိတ်ဖော်ပြထားတဲ့အကြောင်းပြောခွင့်ရသူ Ravi Nashandasan ကပြောဆိုလိုက်တာပါနျူကလ িয়ার ထိပ်ဖူးတပ်စစ်နယ်နဲ့မစ်ဆိုင်းလုံးတစ်စင်းကိုအောင်မြင်ဆက်တက်နိုင်ခဲ့ကြောင်းမြောက်ကိုရီးယားနိုင်ငံရုံးမြစ်သံကြားကဖေဖော်ဝါရီလ13ရက်နေ့မှာကြေညာပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ကိုလည်းကြီးကြပ်တဲ့စမ်းသပ်မှုမှာတာလက်ကန်နေတာဝေးပြစ်နိုင်တဲ့ပက်ထိန်တန်မစ်ဆိုင်းတုံးကိုစမ်းသပ်ခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တားမြစ်ထားတဲ့ကြားကစမ်းသပ်မှုလုပ်ခဲ့တဲ့မြောက်ကိုရီးယားကိုပြင်းပြင်းထန်ထန်တုံ့ပြန်မယ်လို့သတိပေးခဲ့ပါတယ်ဒီချိန်ထဲမှာလည်းမြောက်ကိုရီးယားကောင်းဆောင်ရဲ့ဖေရူမေဂွဲကိုကင်ဂျွန်နန်မလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာလှုပ်ကြံတပ်ဖြတ်ခံခဲ့ရပါတယ်အယုံကျော်ထိခိုက်စေတဲ့ VX စိတ်နဲ့လှုပ်ကြံမှုမှာတန်တရားရှိသူတွေအဖြစ်ဗီယက်နမ်နိုင်ငံသူဒေါန်တင်ဟောင်းနဲ့အင်ဒိုနီးရှားနိုင်ငံသူစီတီအက်ဆီယာတို့ကိုလည်းဖမ်းဆီးခဲ့တာပါအမှုနဲ့ဆက်နွယ်ပြီးတန်တရားရှိသူမြောက်ကိုရီးယား၄ယောက်ရဲ့အမည်တွေကိုလည်းမလေးရှားရဲတပ်ဖွဲ့ကကြေညာခဲ့ပါတယ်ပါကစ္စတန်နိုင်ငံတောင်ပိုင်းဆူဖီမွတ်စလင်ဝတ်ပြုကြောင်းတစ်ခုမှာအသေးခံဘုံးခွဲတိုက်ခတ်မှုကြောင့်လူ90ကျော်သေဆုံးပြီးဒါဇင်နဲ့ချီတန်ရခဲ့ပါတယ်ဖေဖော်ဝါရီလ16ရက်နေ့ကတိုက်ခတ်မှုကိုတော့ပါကစ္စတန်နိုင်ငံက IS စစ်သည်ကြောင့်အုပ်စုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။အခုလည်းစာမှုရှုပ်ထွက်ပုံနဲ့ဆက်နွယ်ပြီးရာထူးကဆင်ပြေခဲ့ရတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေးပေါ်တရားစွဲဆိုအရေးယူဖို့လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုဖွဲ့စည်းပုံအခြေခံဥပဒေအရခုံရုံးကအတည်ပြုလက်ခံလိုက်ပါတယ်။ခုံရုံးရဲ့ဆုံးဖြတ်ချက်ပေါ်မချေနှက်ကြတဲ့သမ္မတကိုထောက်ခံသူတွေနဲ့ရဲတွေချမ်းမှလည်းအတည်ပြုံးတွေပေါ်ပေါက်ခဲ့တာပါ။မလနောက်ပိုင်းမှာပဲဩစတြေးလျနိုင်ငံအရှေ့ဘက်ခြမ်းမှာဆိုင်ကလုန်းမွန်တိုင်းဒေဗီကြောင့်အကြီးအကျယ်ရေလွှမ်းမှုတွေကြုံခဲ့ရပြီးလူပေါင်းထောင်ထောင်ချီရေပြင်းတံတင်နေပါတယ်။ရေကြီးရေလျှံမှုတွေကြောင့်လန်ဒန်ဓာတ်တွေဖြစ်စီခဲ့တယ်လို့အိမ်ပေါင်းတသိန်းကျော်လက်ဆင်မီပြတ်တောက်မှုနဲ့ကြုံခဲ့ရတာပါ။အေဖီလာထဲမှာတော့မြောက်ကိုရီးယားကိုထူထောင်သူကင်ယီဆွန်းကိုဂုဏ်ပြုတဲ့အနေနဲ့ကျင်းပတဲ့ဆေးပြအခမ်းအနားကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝင်းတက်ရောက်ခဲ့ပါတယ်။ကင်ယီဆွန်းရင်မြင်ကအခမ်းအနားမှာတော့ရော့ကက်တွေမစ်ဆိုင်းထုံးတွေကိုလည်းပြတ်သားခဲ့တာပါ။ကိုရီးယားကျွန်းဆွယ်မှာတင်မာမှုတွေပေါ်ပေါက်နေချိန်မှာပဲအာရှလေးနိုင်ငံခရီးထွက်ခဲ့တဲ့အမေရိကန်ဒူသမရမိုက်ပန်ဆာတောင်နှက်မြောက်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဇုံဒေသကိုဧပြီလ18ရက်နေ့မှာတွားရောက်ကြည့်ရှုခဲ့ပါတယ်။မြောက်ကိုရီးယားပေါ်အမေရိကန်ကမဟာဗျူဟာရစိတ်ရှည်တီးခတ်နေတဲ့အချိန်ကုန်ဆုံးသွားပြီဖြစ်ကြောင်းလည်းသတိပေးပြောကြားခဲ့တာပါ။မီလာနဲ့ကျင်းပခဲ့တဲ့တောင်ကိုရီးယားရွေးကောက်ပွဲမှာတော့သမရလောင်းမွန်ဂျေအနံ့ရရှိသွားပါတယ်။သမရဟောင်းပတ်ကုံရေးရာထူးကထွက်ပေးခဲ့ရပြီးတဲ့နောက်ကျင်းပတဲ့ရွေးကောက်ပွဲမှာကိုရီးယားဒီမိုကရက်တစ်ပါတီကကိုယ်စားဖြစ်နေအနံ့ရရှိသွားခဲ့တာပါ။နိုင်ငံတကာကသတိပေးတားမြစ်နေတဲ့ကြားကပဲမြောက်ကိုရီးယားကပက်ထိန်တဲ့မစ်ဆိုင်းတုံးတွေကိုမီလာထဲမှာဇက်တိုက်ဆိုသလိုစမ်းသပ်ခဲ့ပါတယ်။တချင်းပြစ်မစ်ဆိုင်းတုံးတိစောက်ဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားကတာရူကနေတာဝေးပြစ်နိုင်တဲ့မစ်ဆိုင်းတုံးတွေကိုမေလ14ရက်နေ့နဲ့22ရက်နေ့တွေမှာပြစ်လွတ်စမ်းသပ်ခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်းကိုယ်တိုင်ကြီးကြပ်နေတယ်လို့ဆိုတဲ့အစစ်မြစ်မဆိုင်တုံးတိစောက်မှုတွေလေကြောင်းရံကာကွယ်လက်နက်တွေနဲ့စစ်တပ်တွေကိုလည်းနိုင်ငံမှရုံးမြင့်တန်ကြားမှာပြသနေပါတယ်။မင်းနောက်မိုင်းမှာပဲအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာပြင်းထန်တဲ့ကာဘွန်ခွဲတိုက်ခတ်မှုကြောင့်လူ150ကျော်သေဆုံးခဲ့ရပါတယ်။ဇွန်လတဲ့မိုးတိထန်စွာရွာသွန်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာရေကြီးမြေပြိုမှုတွေအကြီးအကျယ်ကြုံခဲ့ရပြီးနှစ်ရက်အတွင်းမှာပဲလူပေါင်း160လောက်သေဆုံးခဲ့ရပါတယ်။ ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရီမြို့ကစစ်တမ်းဝါရီသဘုံတွေကိုရှင်းလင်းနေတဲ့အစိုးရတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေတလောက်လောက်ရှိလာတဲ့ဇွန်လနောက်ပိုင်းမှာတော့မြို့ရဲ့နေရာတချို့ကိုစတင်သိမ်းယူနိုင်ခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံကအဘူဆာရဲ့စစ်သွေးကြွအုပ်စုကထိတ်တန့်ကောင်းဆောင်အစ်စနီလွန်တူတီနိုဟာဖီလွန်ရှိနေတယ်လို့ယူဆထားတဲ့နေမီကစစ်စင်ရေးတွေအတွင်းစစ်သွေးကြွဖြစ်တဲ့ရှိသူ286ယောက်ပါဝင်လူပေါင်း400နီးပါးသေဆုံးခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့တာပါဇူလိုင်လတရနေ့မှာပဲဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးအဖြစ်ကယ်ရီလမ်ကျန်းသစ္စာကျင်းစုတရားဝင်တောင်းယူလိုက်ပါတယ်။လွန်ကျွေးတင်ချက်ထားတဲ့ဟောင်ကောင်စစ်ကန်းကကျန်းသစ္စာကျင်းစုဝင်းနဲ့မလမ်းမကမ်းမှာပဲတရုတ်ပြည်မှာရေးဆွေးရောက်ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေရဲ့စံနှက်ပြလို့ရှာမှုတွေနဲ့လည်းကြုံခဲ့ရတာပါ။ကျန်းသစ္စာကျင်းစုပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့တရုတ်သမ္မတရှီချင်းပြင်ကတော့တရုတ်နိုင်ငံရဲ့ဩဇာအာဏာကိုစိန်ခေါ်ဖို့မကြိုးစားကြဘူးဟောင်ကောင်လူထုကိုသတိပေးပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကတိုက်ချင်းပြပတိတဲ့မဆိုင်တုံးသိတဲ့စင်းကိုဇူလိုင်လ4ရက်နေ့မှာအောင်မြင်စစ်တပ်ပြုလုပ်နိုင်ခဲ့ကြောင်းနိုင်ငံမဲ့ရုံးမြင့်တန်းချာကပြောဆိုလိုက်ပါတယ်။မဆုံစစ်တပ်ခဲ့တဲ့မဆိုင်တုံးဟာနျူကလ িয়ার ထိပ်ဖူးတက်ဆင်နိုင်တယ်လို့လည်းပြောဆိုခဲ့တာပါ။ဇူလိုင်လ9ရက်နေ့ကဂျပန်နိုင်ငံအနောက်တောင်ဘက်မှာမိုးတိထန်စွာရွာသွန်းမှုတွေကြောင်းရေကြီးမြေပြိုမှုတွေကြုံခဲ့ရပြီးလူ20ကျော်သေဆုံးခဲ့ရပါတယ်။လူပေါင်းတသိန်းလောက်ကိုလည်းဘေးလွယာပြောင်းရွှေ့ဖို့အမိန့်ထုတ်ပြန်ခဲ့ရတာပါ။ပြည်နယ်နိုင်ငံကထင်ရှားတဲ့လူခွင့်ရလို့ရှားသူလူရှားဖို့ဟာဇူလိုင်လ17ရက်နေ့ကအသက်ကင်ဆာရောဂါနဲ့ကွယ်လွန်သွားပါတယ်။ကွယ်လွန်ခြင်းမှာအသက်62နှစ်အရွယ်ရှိဖြစ်တဲ့အတိုက်ခံနိုင်ငံရေးလို့ရှားသူ2010ပြည့်နှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှားဖို့ကတော့နိုင်ငံရေးလို့ရှားမှုတွေနဲ့ဆက်နွယ်ပြီးတရုတ်ဆူရကနှစ်ပေါင်းများစွာထောင်သွင်းအချင်းချခဲ့တယ်လို့တရုတ်ဝန်ထမ်းဘဏ္ဍာရဲ့ထိမ့်သိမ်းမှုအောက်မှာပဲကွယ်လွန်သွားခဲ့တာပါ။မုတ်တုံရာသီမိုးတွေအကြီးကျယ်ရွာသွန်းရာကအိန္ဒိယနိုင်ငံအရှေ့ဘက်နဲ့အနောက်ဘက်ခြမ်းဒေသတွေမှာလူပေါင်းရာနဲ့ချီသေဆုံးခဲ့ရပါတယ်။မိသားစုတန်းကျော်ရေဝေးတံတင်းခဲ့တယ်လို့စိုက်ပျိုးရေးလုပ်ငန်းတွေမှာလည်းအကြီးအကျယ်ထိခိုက်ဆုံးရှုံးမှုတွေကြုံခဲ့ရတာပါ။မြောက်ကိုရီးယားရဲ့မစ္စိုင်းတုံးစမ်းသပ်မှုတွေပေါ်ကုလသမဂ္ဂလူညွန်ရေးကောင်စီကပိတ်ဆို့တံခတ်ရေးယူတုံ့ပြန်မှုဩဂုတ်လ9ရက်နေ့မှာပဲဆုံးဖြတ်လိုက်ပါတယ်
။ They will be met with fire.
အမေရိကန်သမ္မတ်ထရန့်ကတော့မြောက်ကိုရီးယားအနေနဲ့အမေရိကန်ကိုဆက်လက်ချင်းချောင်းနေမယ်ဆိုရင်ကမ္ဘာကြီးမှာမကြုံမှုသေးတဲ့တုံ့ပြန်မှုမျိုးနဲ့ရင်ဆိုင်ရလိမ့်မယ်လို့ဩဂုတ်လ10ရက်နေ့မှာပဲသတိပေးခဲ့တာပါ။ဟောင်ကောင်ကျွန်းကဩဂုတ်လနောက်ပိုင်းမှာပဲပတ်ဖို့မှုနိုင်တဲ့အပြင်းထန်ခံခဲ့ရပါတယ်။ဘုံနဲ့ကြောင့်လူ20ကျော်သေဆုံးခဲ့တာပါ။ဩဂုတ်လ25ရက်နေ့ကမန္တလေးရခိုင်ပြည်နယ်မြောက်ပိုင်းကလူညွန်ရေးကင်းစကန်တွေကိုစီးနင်းတိုက်ခတ်ခဲ့တဲ့ ARS စွန့်ရအုပ်စုကိုလိုက်လံရှင်းလင်းတဲ့စစ်စင်ရေးတွေရဲ့နောက်ဆက်တွဲဖြစ် Ranger Muslim တွေအလုံးရင်းနဲ့ Bangladesh နိုင်ငံကိုထွက်ပြေးခဲ့ကြပါတယ်။ဂျပန်နိုင်ငံမြောက်ပိုင်းကဟော့ကိုင်ဒိုကျွန်းကိုဖျက်ချပြီးမြောက်ကိုရီးယားကမစ်ဆိုင်းတုံးတစ်စင်းဩဂုတ်လ29ရက်နေ့ကစမ်းသပ်ပစ်လွတ်ခဲ့တာကိုမြောက်ကိုရီးယားရုပ်မြင်သံကြားမှာပြသခဲ့ပါတယ်။ Wasong 12လို့အမည်ပေးထားတဲ့တာလက်ပစ်ပထင်းထက်မစ်ဆိုင်းတုံးစမ်းသပ်ပစ်လွတ်ဖို့ပြင်ဆင်နေတာတွေကိုမြောက်ကိုရီးယားခေါင်းဆောင်ကိုရိုင်ကြီးရှုနေတဲ့ပုံတွေကိုလည်းပြသခဲ့တာပါ။မြောက်ကိုရီးယားကမစ်ဆိုင်းတုံးစမ်းသပ်ပြီးနိုင်ပိုင်းချမှာပဲဂျပန်နိုင်ငံကလည်းပက်3လို့အမည်ပေးထားတဲ့ပထင်းထက်မစ်ဆိုင်းတုံးခွင်းတုံးစနစ်ကိုစမ်းသပ်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံကလည်းမြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ F-15K ဂျက်တက်လေယာဉ်အနေနဲ့ဘုံးကျဲတက်ခတ်တဲ့လေကြောင်းလေ့ကျင့်ရေးတွေလှုပ်ဆောင်ခဲ့တာပါ။ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့အခြေတင်ဖြစ်စရာမွေးဆွေးဝါးတက်ဖြစ်ရေးစီမံချက်အတွင်းအသက်18နှစ်အရွယ်ကျောင်းသူတူကိုရဲကပြစ်တက်လိုက်တဲ့အတွက်ပြဿနာပေါ်ခဲ့ရပါတယ်။ဩဂုတ်လ16ရက်နေ့ကပြစ်ခတ်မှုကြောင့်မွေးဆွေးဝါးမှုနဲ့တန်တရားရှိသူတွေကိုလုံခြုံရေးအာဏာပိုင်တွေကလက်လွတ်စပယ်တပ်ဖြတ်နေတယ်လို့စွပ်စွဲချက်တွေပေါ်အများကပုံမအယုံဆိုင်လာကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေထွက်ပြေးစက်တင်ဘာလ28ရက်နေ့မှာဆက်လီနေမြို့ရွာကတည်ဆုံသူတွေတဲ့အလောင်း13လောင်းကိုဘင်္ဂါဒေ့ရှ်ကမ်းခြေမှာတွေ့ရှိခဲ့ကြပါတယ်။နေမြို့သွားတဲ့လေပေါ်မှာတော့လူ130လောက်လိုက်ပါလာတယ်လို့လည်းခန့်မှန်းခဲ့ကြတာပါ။အော်တိုဘာလနောက်ပိုင်းဗီဂျင်းမြို့မှာကျင်းပခဲ့တဲ့တရုတ်ကွန်မြူနတီပါတီရဲ့နှစ်ပတ်လည်ညီလာခံမှာသမ္မတရှီကျင်းဖင်ရဲ့အတွေးခေါ်ယူဆတွေကိုအခြေခံလို့မှာတရားဝင်ထက်သွင်းဖော်ပြဖို့အတည်ပြုလိုက်ပါတယ်။ဂျပန်နိုင်ငံမှာအချိန်ဆပြီးကျင်းပခဲ့တဲ့အော်တိုဘာလ22ရက်နေ့ရွေးကောက်ပွဲတွေအတွင်းဝန်ကြီးချုပ်ရှင်ဆိုအာဘေတကြောပြန်အနေရရှိသွားပါတယ်။နိုင်ယောဆန်သွားတဲ့ထိုင်းပြည်မြင်းမြင်းရဲ့ဇပနာကိုတော့အော်တိုဘာလနှောင်းပိုင်းဘန်ကောက်မြို့တော်မှာတခန့်တနာကျင်းပခဲ့ကြပါတယ်။နိုဝင်ဘာလ2ရက်နေ့မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာမတိမငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ခဲ့ပါတယ်။တကြောပြန်ပရိပခတ်တွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ပထမဆုံးကျင်းဖြစ်တွားရောက်ခဲ့တဲ့ခီးစဉ်အတွင်းအကြမ်းဖက်မှုတွေကြုံခဲ့ရတဲ့လူမှုတိုင်ဝမ်ကပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံစကားပြောဆိုခဲ့တာပါ။နိုဝင်ဘာလနဲ့ပထမဆုံးကျင်းအာရှခီးထွက်လာတဲ့အမေရိကန်သမ္မတထရန့်ဟာခီးစဉ်စပထမဖြစ်ဂျပန်နိုင်ငံကိုရောက်ရှိစဉ်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံပြီးမြောက်ကိုရီးယားအရေးပါဝင်ဒေသရင်းနဲ့နှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ခီးစဉ်အတွင်းဂျပန်ဧကရစ်အကီဟီရိုနဲ့မိဖုရားတို့ကိုလည်းတိုကျိုမြို့တော်ကဗျင်နန်းတော်မှာတွေ့ဆုံနှုတ်ဆက်ခဲ့တာပါ။အရှာခီးစဉ်ဒီစီပိုင်းဖြစ်တရုတ်နိုင်ငံကိုခီးဆက်ခဲ့တဲ့အမေရိကန်သမ္မတထရန့်ဟာတရုတ်သမ္မတရှီချင်းဖင်နဲ့ပေကျင်းမြို့တော်မှာတွေ့ဆုံပါတယ်။နိုဝင်ဘာလ10ရက်နေ့ကအာရှပစိဖိတ်ထိပ်သီးညီလာခံကျင်းပရာဗီယက်နမ်နိုင်ငံမှာသမ္မတထရန့်မှာရုရှားသမ္မတ လာဒီမီယာပူတင်နဲ့ခေတ္တခဏတွေ့ဆုံခဲ့ပါတယ်။ရှင်းအောင်ရှာနိုင်ငံများတင်အာဆီယံနဲ့နိုင်ငံတကာခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအတွက်သမ္မတထရမ်နိုဝင်ဘာ13ရက်နေ့ကဖိလစ်ပိုင်နိုင်ငံကိုရောက်သွားခဲ့ပါတယ်။အာရှခီးစဉ်နောက်ဆုံးဖြစ်ရောက်လာတဲ့သမ္မတထရမ်ဟာဒေသရင်းနဲ့နိုင်ငံတကာခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။နေချာညီလာခံချင်းပါခဲ့ရမနီလာမြို့တော်မှာထောင်နဲ့ချီတဲ့လူတွေကလည်းသမ္မတထရမ်ကိုစန့်ကျင်ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။သမ္မတထရမ်နဲ့အတူအာရှခီးထွက်လာတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးရက်စ်တီလာဆန်ဟာနိုဝင်ဘာလ15ရက်နေ့မှာမြန်မာနိုင်ငံကိုတွားရောက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်မြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့အမေရိကန်နဲ့နိုင်ငံတကာရဲ့စိုးရိမ်မှုတွေမျှော်လင့်မှုတွေကိုဆွေးနွေးခဲ့ပါတယ်။ခိုင်ပြင်းတွေကထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းကျော်ခုလုံနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာစုအတောင်ရှိသူတွေချနေရပြန်နိုင်ရေးပါဝင်ဒုက္ခသည်ရေးကိစ္စဖြစ်ရှင်းမှုနိုဝင်ဘာလ23ရက်နေ့မှာသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်။ဒီချိန်ထဲမှာပဲခိုင်ပြင်းနယ်မြောက်ပိုင်းကရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာနေရဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။နိုဝင်ဘာ7ရက်နေ့ကမြောက်ကိုရီးယားတပ်ဖွဲ့တွေလိုက်လံပစ်ခတ်ဖမ်းဆီးဖို့ကြိုးစားနေတဲ့ကြားကနေပျက်ပြောင်းခုလုံးမှုကြိုးစားတဲ့မြောက်ကိုရီးယားစစ်သားတူတောက်ကိုရီးယားပကြံအရောက်ထွက်ပြေးနိုင်ခဲ့ပါတယ်။ပစ်ခတ်မှုကြောင့်ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပေမဲ့အသက်မသေလွတ်မြောက်လာခဲ့တာပါ။တောက်ကိုရီးယားစစ်တပ်ကတော့မြောက်ကိုရီးယားရဲ့လုပ်ရဟာ1950-53ကိုရီးယားစစ်ပွဲအပြီးသဘောတူထားခဲ့တဲ့စစ်ပြင်းကြီးဆက်ရုပ်ကိုချုပ်ဖောက်အောင်ရောက်ကြောင်းလဲပြောဆိုခဲ့ပါတယ်။နိုဝင်ဘာလမှာပဲအိန္ဒိယနိုင်ငံနယူဒယ်လီမြို့တော်မှာမိဂိုမျိုးတွေအကြီးကျယ်ကျရောက်ခဲ့တာကြောင့်ကျမ်းမာရေးအနေနဲ့သတိပေးချက်တွေထုတ်ပြန်ခဲ့ရသလိုကျောင်းတွေအသွားအလာတွေကိုလည်းကန့်သတ်ခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံကအဓိကတိုက်ခိုက်ပါတီဖြစ်တဲ့ကမ္ဘောဒီးယားမျိုးသားကက်တင်ပါတီ CNP ကိုပယ်ဖြတ်ပြီးပါတီဝင်118ယောက်ကိုလည်းနိုင်ငံရေးလက်ခွင့်9နှစ်ပိတ်ဖို့တရားရုံးချုပ်ကနိုဝင်ဘာ16ရက်နေ့မှာဆုံးဖြတ်လိုက်ပါတယ်။တိုက်ခိုက်ပါတီဟာအစိုးရကိုဖြုတ်ချဖို့ကြိုးပမ်းခဲ့တယ်ဆိုပြီးဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကဆွဆွဲတရားဆွဆူခဲ့တာကိုတရားသူရီကိုဘာတရားရုံးချုပ်ကတခဲနဲ့လက်ခံဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာမီးရောင်ပေါက်ကွဲမဲ့အန္တရာယ်ကြောင့်နိုဝင်ဘာလ26ရက်နေ့ကဒေသခံတသိန်းလောက်ကိုဘေးလွယာပြောင်းရွှေ့ပေးခဲ့ရတယ်လို့လေဆိပ်ကလည်းပိတ်လိုက်ရပါတယ်။အမြင့်ပေ9800ရှိတဲ့အန်ကွန်မီးရောင်လွန်ခဲ့တဲ့54နှစ်ကပေါက်ကွဲခဲ့စဉ်မှာတော့လူပေါင်းရာနဲ့ချီတည်ဆုံးခဲ့မှုပါတယ်။ဒီဇင်ဘာလနဲ့မြန်မာနိုင်ငံကိုရောက်လာတဲ့ပုံရံမင်းကြီးဖရန်စစ်စာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်အစိုးရတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေစဉ်မှာပဲရခိုင်ပြည်နယ်အရေးပါဝင်ပြည်တွင်းညဉ့်ဉဏ်ရေးဦးစားပေးကြဖို့လည်းတိုက်တွန်းသွားခဲ့တာပါ။မြန်မာနိုင်ငံမှာရောက်ရှိနေစဉ်အငင်းပွားစရာဖြစ်နေရတဲ့ရိုဂျာဆိုတဲ့အမည်ကိုသုံးလုံးပြောဆိုတာမျိုးမရှိခဲ့တဲ့အတွက်လူ့ခွင့်ရေးဖွဲ့ရဲ့ဝေဖန်မှုတွေကိုလည်းခံခဲ့ရပါတယ်။မြန်မာနိုင်ငံကနေခီးစက်ခဲ့တဲ့အင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ဆင်မှာတော့ဘာသာပေါင်းဆောင်ဆူတောင်းမွေးအတွင်းရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ရိုဟင်ဂျာတချို့နဲ့လည်းတွေ့ဆုံခဲ့တာပါ။ထိလွယ်ရှလွယ်အခြေအနေတွေကြောင့်မြန်မာနိုင်ငံမှာတုန်းကတုံ့နှုံပြောဆိုခြင်းမရှိခဲ့တဲ့ရိုဟင်ဂျာအမျိုးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပုံရံမင်းကြီးကတုံ့နှုံပြောဆိုသွားပါတယ်။ရိုက်တာသတင်းဌာနကမြန်မာသတင်းတောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအစိုးရရဲ့လျှော့အချက်လက်တွေလက်ဝဲတွေ့ရှိမှုနဲ့ဒီဇင်ဘာ12ရက်နေ့မှာပဲရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အမှုနဲ့ဆက်နွယ်ပြီးရဲရရှိနှုတ်ကိုလည်းဖမ်းဆီးလိုက်တာပါ။ဒင်းသမနူဖက်စီခံရမှုအတွက်ကုလသမဂ္ဂအမေရိကန်ပြည်အောင်စုနဲ့နိုင်ငံတကာအသံဝင်ကလည်းပြစ်တင်ဝေဖန်ခဲ့ကြပါတယ
် It is clearly a concern in relation to the erosion of press freedom in the country
ဒင်းသမနူဖက်စီခံရမှုဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းလာတဲ့လက္ခဏာဖြစ်ကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုကူတာရက်စ်ကပြောဆိုလိုက်တာပါဗြိတိန်နဲ့ဥရောပသမဂ္ဂအစိမ့်အရာရှိတွေကလည်းဖက်စီမှုပေါ်ပြစ်တင်ရှုတ်ချခဲ့ကြတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးရက်စ်တီလာဆန်ကလည်းသတင်းတောက်တွေအမြန်ဆုံးပြန်လွတ်ဖို့တောင်းဆိုခဲ့တာပါဂျပန်နိုင်ငံကိုအလပတ်ခီးစဉ်ဖြစ်ရောက်သွားခဲ့တဲ့သမ္မတဦးတင်ချိုဟာဒီဇင်ဘာလ14ရက်နေ့မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံရင်ဆိုင်နေရတဲ့စင်ကုံမှုတွေနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့ကြကြောင်းတွေ့ဆုံမှုပြီးတွေ့ကြုံမျိုးကသတင်းစာရှင်းလင်းပွဲမှာသမ္မတဦးတင်ချိုကပြောဆိုလိုက်ပါတယ်။ဂျပန်ဝန်ကြီးချုပ်ကတော့ရခိုင်ပြည်နယ်ကလူ့ခွင့်ရေးပြဿနာတွေလူသားချင်းစာနာထောက်ထားရမယ့်ခြေနေတွေနဲ့ပတ်သက်လို့ဂျပန်နိုင်ငံရဲ့စိုးရိမ်ပူပန်မှုတွေကိုပြောကြားခဲ့ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။
ကောင်လွင်ဦးတင်ပြပေးခဲ့တာပါရှင်အခုတော့နှစ်သိကူရာသီတေလက်ဆောင်ကိုထုတ်လွှင့်ပေးသွားပါမယ်ဆောင်းဦးလိုက်တီဆိုထားတဲ့ဒီတခါဆောင်းဆိုတဲ့ခြင်းကိုနားဆင်ကြရအောင်ပါရှင
်တောင်မိုချယ်ရီပန်းများတော့ပွင့်နေပြီညီညီလွင်မြန်ပဲတော့ချက်ပြန်လာတော့မည်ဒီတခါဆောင်ဟေးမလာတော့သူကြဆံပြမိုးရီရွာခဲ့သည် ပုံမြင်စကားထူးခြားစံကြရှမ်းရွာငယ်လေးမှာcherry pa mya ro poin ni bi mien ni lwin pyan ba to che pyan la do mi de ta kha sa hu he man la ga thu cha san pya mo ri ywa ge di chou nyo ni do pa kwe ka ba le pyan ma de nyo ri ga ma nyo ga o mo tha sa na ngwe la meတဲ့တခုတော့ပြောပေအောင်ချစ်သူလေးတန်ရောက်ရင်ပွေးကောင်းစီချို့ဖို့မင်းများအခွေးအကောင်းနဲ့လမ်းမီစီပြန်နေရောက်ချီတော့တတိတွေရသွားပြီတူနကုတ်ချင်းသမျှပုံမြင်ဆောင်ကောင်းထူးခြားစံပြရှမ်းရောမီလီ
ဆောင်းလိုက်တည်ဆူထားတဲ့ဒီတစ်ခါဆောင်းဆိုတဲ့တဲ့ချင်းကိုနားဆင်ကြကြရတာပါ VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်နောက်နိုင်ကြည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းနိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တရင်အချင်းချုပ်ကိုကုအောင်ပြောပြပေးပါမယ်ရှင်
အခုလပိုင်းတွင်ရုရှားကုန်တင်သင်္ဘောတွေဟာမြောက်ကိုရီးယားသင်္ဘောတွေစီလောင်စာဆီပါဝင်လောင်စာဆီကုန်ကျန်းကနေကုန်ကြောထုတ်လွှတ်ရမှာအသုံးပြုတဲ့ဓာတ်ပစ္စည်းတွေကို၃ချိန်ထက်မနည်းပင်လယ်ပြင်မှာလွှဲပြောင်းပေးခဲ့တယ်လို့အနောက်ဥရောပကလုံခြုံရေးဆိုင်ရာအစိုးရအရာရှိနှစ်ဦးကိုကူကားပြီးရိုက်တာသတင်းမှဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှဗီဒိုအာတန်ကင်ထားတယ်လို့ကမ္ဘာမှာဒုတိယလောင်စာဆီတင်ပို့မှုအများဆုံးနိုင်ငံဖြစ်တဲ့ရုရှားအနေနဲ့အခုလိုလောင်စာဆီရောင်းချတာဟာကုလသမဂ္ဂရဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုဆုံးဖြတ်ချက်ကိုဖောက်ဖျက်ကျူးလွန်မှုဖြစ်တယ်လို့အဲ့ဒီလုံခြုံရေးဆိုင်ရာအရာရှိတွေကပြောပါရခင်ဗျာ။အီဂျစ်နိုင်ငံကာရိုမြို့တောင်ပိုင်းဖျားချောင်းအပြင်ဘက်နဲ့အနားကဒီခရီးယန်ပိုင်စတိုးဆိုင်တစ်ခုကိုတနတ်သမားတစ်ယောက်ကမနေ့ရုံးကပစ်ခတ်ခဲ့တဲ့အတွက်လူ၁၁ဦးထက်မနည်းသေဆုံးသွားခဲ့ပါရ။အဲ့ဒီနောက်လုံခြုံရေးတပ်ဖွဲ့တွေနဲ့တနတ်သမားတွေအပြန်အလှန်ပစ်ခတ်ခဲ့ကြပြီးတနတ်သမားလည်းဒဏ်ရာရပြီးတော့ဖမ်းဆီးခံခဲ့ရတယ်လို့အီဂျစ်အာနာဘိုင်းကပြောပါတယ်တည်ဆုံသွားသူတွေရဲ့ရုပ်လောင်းတွေကိုတော့ဒီကနေ့မှတကြိုခဲ့ပြီးဒီနာယေခန္ဓာကိုလာရောက်ကြတဲ့လူတွေအတော်များများကဝမ်းနဲ့ပူဆွေးတောသာထွက်နေကြပါတယ်အခုသတင်းပတ်ဆော်ပိုင်းတွင်ကရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကဒီစူပါမားကတ်ကုန်တိုင်းတစ်ခုအတွင်းဖောက်ခွဲခဲ့တဲ့ဘုံဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islam အစွန်းရောက်အဖွဲ့ကပြောပါတယ် IS တွေနဲ့ဆက်ဆက်နေတဲ့စစ်သည်ကြအဖွဲ့တစ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့သူတို့ရဲ့ Armac သတင်းမှာဖော်ပြလိုက်တာပါဒါပေမဲ့လည်းအဲ့ဒီလိုသူတို့ရဲ့လက်ချက်ဖြစ်တဲ့ဆိုတဲ့ခိုင်မာတဲ့အထောက်အထားမျိုးကိုတော့မတွေ့ရပါဘူး။အီရန်နိုင်ငံမှာငြင်းချစွာဆန္ဒပြတဲ့သူတွေကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်မီရိုကအပြင်းထန်ပြစ်တင်ရှုတ်ချလိုက်ပါတယ
်။တရင်အချင်းချုပ်ကိုကိုအောင်တင်ညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှွာခဲလီဖြစ်ပါတယ်။ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.